ဒီအင်္ဂါနေ့မှာတော့တောင်ကိုရီးယားသမ္မတပါကွင်ဟင်းဟာအမေရိကန်သမ္မတဘရက်အိုဘားမားနဲ့သမ္မတအင်ပီရိုမာနှစ်ဖက်ထိပ်သီးဆွေးနွေးပွဲလုပ်ဖို့ရှိပါတယ်။မြောက်ကိုရီးယားဘက်ကဒီတောင်ကိုရီးယားနဲ့အမေရိကန်ပြည်အောင်စုကိုချင်းချောက်မှုတွေလုပ်ခဲ့တာမို့လို့မြောက်ကိုရီးယားကိစ္စပေါ်မှာဘယ်လိုမျိုးပူးပေါင်းကင်တွယ်ကြမလဲဆိုတာကိုလေးပြီးဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။မြောက်ကိုရီးယားဘက်ကပြုလာတဲ့စင်ခေါ်ချက်တွေပေါ်မှာကင်တွယ်ဖြစ်ရှင်းမှုအတွက်အမေရိကန်ပြည်အောင်စုအနေနဲ့တောင်ကိုရီးယားနဲ့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်နေတယ်ဆိုပြီးတော့သမ္မတအင်ပီရိုပြောခွင့်ရသူဂျေးကာနေကပြောပါရတယ်။ဒါအပြင်ဒီနှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုကိစ္စရပ်ကိုလည်းဆွေးနွေးမှာဖြစ်ပြီးတော့အမေရိကန်နဲ့တောင်ကိုရီးယားဆက်ဆံရေးဟာလွန်တရာကိုအရေးကြီးတဲ့ဆက်ဆံရေးဖြစ်တယ်လို့လည်းအင်ပီရိုပြောခွင့်ရသူကဆိုပါတယ်။တောင်ကိုရီးယားလူမျိုးဖြစ်တဲ့ဒီကုလသမဂ္ဂတွေးမှုချုပ်ဘန်ကီမွန်းနဲ့တောင်ကိုရီးယားသမ္မတပတ်ကွေဟင်းတို့အကြားမှာလည်းတင်းလာနေတဲ့ကကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့အစည်းအဝေးတွင်မြောက်ကိုရီးယားကိစ္စကအဓိကလွှမ်းခဲ့ပါတယ်။မြောက်ကိုရီးယားဘက်ကရန်ဆမှုပေါ်မှာတောင်ကိုရီးယားသမ္မတတေရဲ့တုံ့ပြန်မှုဟာခိုင်ခိုင်မာမာရှိတယ်ဒါပေမဲ့လို့အတိုင်းအတာရှိတယ်ဆိုပြီးတော့ကုလသမဂ္ဂတွေးမှုချုပ်ဘန်ကီမွန်းကချီးကျူးလိုက်ပါတယ်။တောင်ကိုရီးယားသမ္မတမစ်စ်ပတ်ခါဒီအမေရိကန်ပြည်တော်စုကို9ရက်ကြာခီစတင်ရောက်ရှိနေပြီးတော့နယူးယောက်အပြင်ဝါရှင်တန်ဒီစီနဲ့ကယ်လီဖိုးနီးယားပြည်နယ်တို့ကိုလည်းတွားရောက်မှာဖြစ်ပါတယ်။မြောက်ကိုရီးယားနဲ့တင်းမာမှုတွေကိုရော့ပါသွားစီဖို့အတွက်ကိုရီးယားကျွန်းဆွယ်ညီညာစီဖို့သူ့အနေနဲ့ကူညီဆောင်ရွက်သွားဖို့အသင့်ရှိတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောခဲ့ပါတယ်။